မတူညီတဲ့ယဉ်ကျေးမှုနဲ့စပေတွေကတဆင်မတူကွဲပြားမှုရဲ့စွမ်းအားနဲ့အကျိုးကျေးဇူးတွေကိုသိရှိနိုင်တယ်လို့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကပြောလိုက်ပါတယ်။ရန်ကုန်မြို့အင်းရလိပ်ဟိုတယ်မှာကျင်းပနေတဲ့ AR စပေပွဲတော်မှာစနေနေ့ကဒေါက်အောင်ဆန်းစုကြည်ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။စပေတွေကနေတဆင်အကျဉ်းထောင်တွေရဲ့အကြောင်းတွေကိုလည်းသိခွင့်ရခဲ့တယ်လို့ဒေါက်အောင်ဆန်းစုကြည်ကပြောကြားခဲ့တာနဲ့ပတ်သက်ပြီးမဆုမျက်မုံကအပြည့်အစုံဆက်ပြီးပြောပြပေးပါမယ်ရှင်
။ကောင်းပါပြီ။February 1ရက်နေ့ကရန်ကုန်မြို့အင်းရလိပ်ခိုတယ်မှာကျင်းပနေတဲ့အေယာဝတီစာပေပွဲတော်မှာနိုင်ငံတကာကအစာရေးဆရာဆရာမတွေနဲ့အတူမြန်မာနိုင်ငံကအစာရေးဆရာတွေ၊ကဗျာဆရာတွေ၊ဘလော့ဂါတွေပါဝင်ဟော့ပြောဆွေးနွေးနေကြပါတယ်။အခုလိုနိုင်ငံစုံဒေသစုံကအစာရေးဆရာမျိုးစုံလာရောက်ဟော့ပြောပြီးတော့အတွေ့အကြုံဖလှယ်ကြတဲ့စာပေပွဲတော်မျိုးကနေမြန်မာနိုင်ငံရဲ့သဘောတဘာဝကိုပို့ပြီးတော့လူတွေတံပိုးထားနိုင်ကြလိမ့်မယ်လို့စနေနေ့ကစာပေပွဲတော်မှာဟောပြောသွားခဲ့တဲ့ဒေါအောင်ဆန်းစုကြည်ကပြောခဲ့ပါတယ
်။ကွဲပြားတဲ့ယဉ်ကျေးမှုတွေမတူညီတဲ့စာပေတွေနဲ့ထိတွေ့ခွင့်ရတဲ့အတွက်မတူကွဲပြားမှုမှာဘလို့စွမ်းအားတွေရှိတဲ့မတူကွဲပြားမှုမှာဘလို့အကျိုးတွေရှိတယ်ဆိုတာကိုကျမတို့ပို့ပြီးတော့နားလည်နိုင်ပါတယ်။မြောက်များလာတဲ့တိုင်းသားလူမျိုးတွေယဉ်ကျေးမှုတွေနဲ့ဖွဲ့စည်းထားတဲ့မြန်မာနိုင်ငံမှာနိုင်ငံတကာစာပေပွဲတော်ကျင်းပတဲ့အတွက်လဲကိုယ်နိုင်ငံရဲ့အခြေအနေကိုပို့ပြီးတော့အသိအမှတ်ပြုသဘောပေါက်နိုင်ပါလိမ့်မယ်။ကျမတို့အားလုံးမြင်ကျင်တဲ့ပြည်ထောင်စုကြီးဖြစ်တဲ့ပုံဖော်ဖို့အတွက်အထောက်အကူရနိုင်ပါလိမ့်မယ်။
မြန်မာနိုင်ငံမှာနိုင်ငံခြားဘာသာနယ်လဲဟောပြောတဲ့နိုင်ငံတကာစာပေပွဲတော်ဖြစ်မြောက်ဖို့အတွက်မြန်မာနိုင်ငံဆိုင်ရာဗြိတိန်သံအမတ်ကြီးကတော်ဂျိန်းဟိန်းကဦးဆောင်စီစဉ်ခဲ့တာဖြစ်ပါတယ်။ကဘာကျော်စာရေးဆရာတွေနဲ့အတူမြန်မာနိုင်ငံကစာရေးဆရာတွေကန္ဓာမျိုးစုံကနေပြီးတော့ပါဝင်ကြတဲ့ပွဲတော်နာယကကတော့ဒေါအောင်ဆန်းစုကြည်ဖြစ်ပါတယ်။အချင်းထောင်တွေအကြောင်းအချင်းသားတွေရဲ့ဘဝအကြောင်းစာပေတွေကနေအတူယူစရာအဖြစ်နဲ့သိခဲ့ရတာကိုလည်းစနေနေ့ကဟောပြောစဉ်မှာဒေါအောင်ဆန်းစုကြည်ကအခုလိုပြောပြခဲ့ပါတယ်။
I was very well aware of what life in prison was like, even before I came anywhere near politics, because I had read a lot about prisoners of conscience and other types of prisoners.
အကျဉ်းသားမျိုးစုံရဲ့အကြောင်းနဲ့ထောင်တွေထဲမှာသူတို့ဖြတ်သန်းမှုတွေအကြောင်းတွေကိုကျမအများကြီးဖတ်ထားပြီးတော့အကျဉ်းထောင်တွေနဲ့ပတ်သက်ရင်ကျမနိုင်ငံရေးမလုပ်ခင်ဟိုးရင်တွေကကောင်းကောင်းသိနေပါပြီ။ကျမအင်းစိန်ထောင်ရဲ့ရောက်တဲ့ပထမဆုံးနေ့မှာပဲနောင်ကျရဲ့ကို့အတွက်ဘာများအသုံးဝင်နိုင်မလဲဆိုတာကိုတတ်နိုင်သမျှလိုက်ကြည့်မှတ်သားဖြစ်ပါတယ်။အဲ့ဒါကစောက်ထက်မှာဖတ်ထားပူပြီးသားကို့အတွက်ဒီနေ့အသုံးဝင်လာလိမ့်မယ်လို့ဘယ်တော့မှမထင်ခဲ့တဲ့အတွေ့အကြုံမျိုးပါ။အ
ေးရလေးခုတည်းမှကျင်းပနေတဲ့အေးရပတိစာပေပွဲတော်ကဒီကနေ့ February 3ရက်နေ့မှပြီးဆုံးမှဖြစ်ပါတယ်။နိုင်ငံခြားစာပေတွေကြဲကြဲပြန့်ပြန့်မရနိုင်သေးတဲ့မြန်မာနိုင်ငံမှာအခုလိုနိုင်ငံတကာစာပေဟောပြောပွဲကိုပထမဆုံးအကြိမ်ကျင်းပနိုင်ခွင့်ရခဲ့တဲ့အတွက်နောက်မှနိုင်ငံခြားစာပေမျိုးစုံကိုပို့ပြီးတော့ဖတ်ရှုလက်လန်းမိလာနိုင်လိမ့်မယ်လို့စာပေဝါသနာရှင်တွေကမျှော်လင့်နေကြပါတယ်ရှင်။